မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကြာသပတေးနေ့နောက်ပိုင်းကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ကိုမန်ဆိုင်ကလုန်းမုန်တိုင်းကြောင့်ရေကြီးမှုတွေဖြစ်ပေါ်နေတဲ့ဒေသတွေမှာ UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံကအထောက်ပံ့ပေးနေကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ကြာသပတေးနေ့ကကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းရေးမှူးချုပ်ဘန်ကင်မွန်းရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ်
The storm was off the northernmost part of Rakhine State for several days, causing flooding, disrupting transit.
မူလိုင်းအားရခိုင်ပြည်နယ်မြောက်ဖက်အစုံကိုရဲအတန်းကြာဝင်ရောက်တိုက်ခိုက်သွားပြီးအဲ့ဒီမှာရေကြီးခဲ့တယ်လို့ဒေသတွင်းသွားလာရေးအခက်အခဲဖြစ်ပြီးတရက်စင်းကြီးနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်ပါတယ်။ပြည်နယ်မျိုးတော်စစ်တွေမှာရှိတဲ့လေဆိပ်ဟာလည်းအခုချိန်ထိပိတ်ထားရတော့မှစစ်တွေမျိုးပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာပျက်စီးဆုံးရှုံးမှုဘယ်လောက်ထိရှိခဲ့တယ်ဆိုတာကိုအကူအညီပေးရေးအဖွဲ့အစည်းတွေကလိုက်ပြီးစစ်ဆေးနေပါတယ်။
စခန်းပြင်းတဲ့အတွင်းကတခြားမြို့နယ်တွေမှာပျက်စီးဆုံးရှုံးမှုဘယ်လောက်ထိဖြစ်ခဲ့တယ်ဆိုတာတော့အခုအချိန်မှာမသိနိုင်သေးပေမဲ့ရာသီဥတုအခြေအနေကောင်းနေဆိုရင်အစိုးရနဲ့ပူးတွဲပြီးဒီကနေ့မှာပျက်စီးဆုံးရှုံးမှုအခြေအနေတွေကိုစုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်အစိုးရရဲ့တောင်းဆိုချက်အရမြန်မာနိုင်ငံချက်ချင်းဤအဖွဲ့နဲ့တခြားလူမှုရေးအသင်းအဖွဲ့တွေကလည်းဒေသခံတွေကိုအကူအညီတွေပေးနေတဲ့အကြောင်း UNOCHA ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်